နိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုစစ်ကောင်စီကအာဂရိလိုက်စားမှုနဲ့နောက်ထပ်အမှုလေးမှုထပ်တိုးတရားဆွဲလိုက်ပါတယ်။အဲ့ဒီထပ်တိုးအမှုလေးမှုထဲမှာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်နဲ့အတူဆွဲဆိုလိုက်တဲ့အမှုတစ်ခုလည်းပါတယ်လို့သူရှိနေတွေကပြောပါတယ်။အရင်ကဆွဲထားတဲ့အမှုတွေကအမှုနှစ်ခုကိုလည်းနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့ဇူလိုင်လ12ရက်နေ့မှာစစ်ဆေးခဲ့တာမှာတရားဆွဲသူတွေဘက်ကဥပဒေနဲ့မညီနဲ့လုပ်ခဲ့တာတွေတွေ့ရတယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်အမှုကြောင့်နောက်ဆုံးရထားသမျှရန်ကုန်လာတဲ့တရင်ကိုတော့မခင်ဖြူသေးကပြောပြမှာပါခင
်ဗျ။ရန်ကုန်တိုင်းကပုဂ္ဂိုလ်တော်ဆန်းစုကြည်ကိုအာဂရိလိုက်စားမှုတိုက်ချက်ရေးဥရေပုံမှား55ချိုးဖောက်မှုနဲ့စစ်ကောင်စီကအမှုလေးမှုထက်တိုးတရားစွဲလိုက်ပါတယ်။ထက်တိုးအမှုလေးမှုမှာတမှုကမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစွန်မြင့်မောင်ရဲ့အမှုတွေတစ်ခုဖြစ်ပြီးအမှုတွေကြောင့်အသေးစိတ်ကိုလောလောဆယ်မသိရသေးဘူးလို့ဒေါက်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်းလင်းတရားလွှတ်တော်ရှင်းလင်းကြီးဥက္ကမောင်စောကအခုလိုပြောပါတယ်။ကျေးဇ
ူးပါ။ဒီနေ့လည်းဒီဟာမနေ့ကကျွန်တော်ပါပါလိမ့်မယ်။ဒီစီရမ်းအဲ့ဒါကကျွန်တော်တို့ကမန္တလေးမှာရပါတယ်မနေ့ကျွန်တော်မသိသေးဘူးဟမ
်ရောင်းလေးရုံးပါ22ရက်နေ့ပြန်มาတယ်ကျွန်တော်တင်နေပြဆရာတို့တော့တိုင်းပြည်တို့တော့มาတင်มาတာမသိဘူးအဲ့ဒါဆိုလို့ကလားတော့မလားတော့မသိဘူးဒါပေမဲ့တိကျပြီလေညကျွန်တော်ကပါတူရုံးလို့မသိသေးဘူးဒါပေမဲ့ကျွန်တော်ကပါပါဦးကြောင်းယူခါဦးညကျတော့လက်မထိုးယူခါပေါ့ဗျာဒီက22ရက်နေ့ကြာစုံစမ်းပြီးတော့တော့တင်ရမှာဖြစ်တာဟုတ်ကဲ့ဒေါက်တာဇော်မြင့်မောင်လည်းတွေ့တာတမှုပါလေ။နော်။ဟိုဟိုရှမ်းမူအမှုဒီဝိုင်းမှာကျန်လာတော့ကျွန်တော်လည်းမသိဘူး။စမ်းကြည့်ပါရင်တရားလွတ်တော်မှာဆက်မယ်ဆိုရင်တော့သိမှုလေးဝိုင်းနိုင်တိုင်းမှာဆက်မှာပေါ့
။ဒီမှုတွေနဲ့ပတ်သက်လို့မနေ့ကယုံကြည်မှာရှင်းလင်းအဖွဲ့ကအမှုတွေကိုကိုးစားပြုနေပါဝါယူရမှာဖြစ်ပါလေ။တော်ဆန်းစုကြည်ကိုအစောပိုင်းတုန်းကလည်းအာဂရိလိုက်စားမှုတမှုနဲ့တရားစွဲထားတဲ့အတွက်အခုဆိုရင်အာဂရိလိုက်စားမှုစုစုပေါင်း9မှုဖြစ်သွားပါလေ။ရန်ကုန်တိုင်းဝန်ကြီးချုပ်လက်ထိုးတဲ့အနေနဲ့ပေးတဲ့အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်မီအခောက်ရွှေ9ပိတ်တာကိုဒေါက်ဆန်းစုကြည်လက်ခံယူခဲ့တာအပြင်ဒေါက်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်နဲ့တာဝန်ယူထားတဲ့ Dokinty Foundation နဲ့ပတ်သက်တဲ့ရန်ကုန်နဲ့မြေပြည်တော်တို့မှာမြေနေရာတွေအဆောက်အဦတွေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကယာရုအာဏာကိုအလွဲသုံးစားလုပ်တဲ့အကြောင်းအားလိုက်စားမှုကော်မရှင်ကတွေ့ရှိထားတယ်လို့ဆွဆွဲပြီးဇွန်လကတရားစွဲခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဟာအစောပိုင်းတုန်းကတရားစွဲဆိုခံထားတဲ့အမှုတွေကပုဂ္ဂိုလ်တွင်းပုံဥပဒေနဲ့ဆက်သွယ်ရေးဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုတွေအတွက်လည်းဒီနေ့နေပြည်တော်ထူးတရားရုံးမှာစစ်ဆေးပါတယ်။ပုဂ္ဂိုလ်တွင်းပုံအမှုနဲ့ပတ်သက်လို့တပ်တွေကိုအပြန်အလှန်မေးခွန်းထုတ်စစ်ဆေးခဲ့တာမှာဒေါက်ဆန်းစုကြည်ဖမ်းဆီးတဲ့နေ့ကစစ်တပ်ကနေအိမ်ထဲဝင်ရောက်ရှာဖွေတာမှာရှာဖွေဝရမ်းမပါခဲ့ဘူးဆိုတာစစ်ဆေးတရတယ်လို့ဥက္ကမောင်စောကပြောပါတယ်။ဒါဟာဥပဒေနဲ့မညီညွတ်တဲ့လှုပ်ရှားမှုဖြစ်တယ်လို့ရှေ့နေဥက္ကမောင်စောကပြောပါတယ်
။ဒေါက်ဆန်းစုကြည်လက်မှတ်ထိုးတာတွေနဲ့ရှာဖွေပုံရံကမရှိရဒီအမှုတွေလည်းမှန်းလေ။အဲ့တော့ဒေါက်တာစီကြီးကပြောတယ်သူ့ဟိုတဲ့အဲ့ဒီပစ္စည်းတွေတွေ့တယ်လို့ပြောတယ်။ဒါကဘာမှမဖြစ်ရှင်းခိုင်ဘူး။ဘာမှလည်းဟောမဖြစ်ဘူးပေါ့ဗျာ။အဲ့လိုပြောထားတယ်။ဒါဆိုလို့ရှိရင်ဒါကြောက်ဖွေတဲ့ဝင်မပါဘူး။ဒါကကြောက်ဖွေပုံစံကိုအိမ်ပိုင်ရှင်ကိုဇမတ်ကုခိုင်တာမရှိဘူး။ဒါကျွန်တော်တို့ကသိရတာပေါ့။သိချင်တော့အဲ့ဒီအပေါ်မှာပြီးပြီးတော့သူ့ကိုဆက်ထားပါဒီနေ့။ဒီတဲ့ကကျွန်တော်ဒီတဲ့ဝင်ပါပါဦးဒါကရှားဖွေပုံစံကိုအိမ်ပိုင်ရှင်ကိုဇမတ်ကုခိုင်တာမရှိဘူးဒီအချက်ကိုကျွန်တော်လူရှင်ဟာယူလာပါဗျာဒေါက်တာညီအမှုကဘလို့ထိရောက်မလဲဆိုတော့အဲ့ဒီကြာတွေ့တာဘလို့ရှားတွေ့တယ်လေနီလန်းတရရှားရတာပေါ့ဗျာရှားဖွေကနီလန်းပြမှလည်းသိရှိခြင်းကိုကျွန်တော်တို့ကဖြည့်ရှင်းတာအိမ်ရှင်တို့ကလည်းအတွက်ခိုင်တဲ့အတွက်ဖြည့်ရှင်းကိုတာဝန်ရှိတာ
ဒေါက်ဆာစုကြည်ကိုတရားစွဲဆိုထားတဲ့တဘာဝပေးရနေတဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်တဲ့အမှုနဲ့နှမှုတမန်ဝင်းမြင့်အပေါ်စွဲဆိုထားတဲ့အလားတူအမှုတွေကိုလည်းဒီကနေ့စစ်ဆေးပါတယ်။ဦးဝင်းမြင့်နဲ့ဒေါက်ဆာစုကြည်တို့ရဲ့အမှုတွေအတွက်တရားရုံးကဆင့်ကျော်ထားတဲ့တပ်တွေတယောက်ကတော့ကိုဗစ်ရောဂါဖြစ်နေတဲ့အတွက်ဒီကနေ့တရားခွင်ကိုမလာနိုင်ပါဘူး။နိုင်ငံတော်ကကိုဗစ်ရောဂါကူးစက်မှုတွေတစားစားမြင့်တက်လာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သမ္မတတို့ကပြည်သူ့ရဲ့အတွက်စိုးရိမ်မကင်းဖြစ်နေကြတယ်လို့ဥက္ကမောင်စောကပြောပါတယ်။ပြည်သူတွေအချင်းချင်းရိုင်းပင်းကူညီပြီးကာကွယ်ခုခံသွားကြဖို့ပြည်သူတွေကိုတောင်းဆန်းစစ်ကြီးကမှာကြတယ်လို့လည်းပြောပါတယ
်။ဒေါက်တာကြီးကတော့ထားဆိုရင်းနေပေါ့နော်။ဒါအဲ့ဒီဥပဒေကိုကပြည်သူကပဲလူစုကလည်းကိုအချင်းချင်းဟိုဝိုင်းဝန်းပြီးတော့ဟိုအရင်ညညနဲ့တောင်းလာကြဖို့ပဲဖြစ်တော့ပြင်တယ်လို့သူကပြောတယ်။ဘယ်တော့လိုက်ဝင်နေလဲသူအဲဆူတောင်းတဲ့အကြောင်းသူအရင်ကနေတိုင်းပြစ်တာပို့တဲ့အကြောင်းအဲ့ဒါလေးပြောတော့ပါပဲသူက
။ဒေါက်ဆာစုကြည်ဟာအစောပိုင်းကအာဂရိလိုက်စားမှုတိုက်ချက်ရေးဥပဒေ၊ပို့ကုံတွင်းကုံဥပဒေ၊ဆက်သွယ်ရေးဥပဒေ၊သ တဘာဝပေးရနေဆိုင်ရာစီမံခန့်ခွဲရေးဥပဒေနိုင်ငံတော်လွှတ်ဝတ်ချက်အဥပဒေပေါက်ကြားမှုအပါအဝင်အမှုပေါင်း9မှုနဲ့ဆွဆွဲခံရပြီးတရားရင်ဆိုင်ရတာဖြစ်ပြီးဒီကနေ့နောက်ထပ်ချက်တိုးလိုက်တဲ့အမှု6မှုနဲ့ပါရင်တော့စုစုပေါင်းအမှု17မှုနဲ့ရင်ဆိုင်ရတာဖြစ်ပါလိမ့်ရှင်
။အခင်ဗျတို့ပြောပြခဲ့တာပါခင်ဗျ။